ဒီကနေ့ကျင်းပတဲ့အီရန်နိုင်ငံစီးပြပွဲကိုတနက်သမားကတက်ခဲ့ကြကြောင်း24ဦးထက်မင်းတည်ဆုံးပြီးတော့50ကျော်တန်းရရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါရယ်အီရန်နောက်တောင်ပိုင်းခူဇစတန်ပြည်နယ်ကအာဗက်မြို့ကဒီတက်ခဲ့မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးစီးပြပွဲကျင်းပနေစဉ်တွင်တနက်သမားကလူအုပ်ထဲကိုဇက်တိုက်ပစ်ခတ်ခဲ့တာကိုလည်းတွေ့ကြရတယ်လို့ဆိုပါရယ်ဖြစ်ပွားပုံသေးသေးနဲ့ပတ်သက်ပြီးတော့သတင်းတွေမျိုးစုံနဲ့ထွက်ပေါ်နေပါတယ်။တနက်သမားနှစ်ဦးကိုတုတ်တင်နိုင်ကြကြောင်းအာဏာပိုင်တွေကပြောဆိုလာပြီးရှိတယ်လို့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့နှစ်ဦးကိုဖမ်းဆီးထားကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။1980ကနေ88ခုနှစ်အထိအီရန်နဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်ဒီစီးရဲပြချီတဲ့ပွဲကိုကြည့်ရှုနေကြတဲ့အီရန်ထိပ်တန်းကောင်းဆောင်တွေရှိရာစစ်မျက်စိတနက်သမားတွေကပြစ်မှတ်ထားတိုက်ခိုက်ကြတာလို့လည်းအီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။သေဆုံးသူအများကြီးပါအီရန်လေယာဉ်စဉ်ပြည်ဆောင်တပ်ဖွဲ့ဝင်တွေဖြစ်ပြီးတော့သတင်းတော်တဦးလည်းတည်ဆုံးခဲ့ကြောင်းသတင်းတွေမှာဖော်ပြပါရယ်အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အကြမ်းဖက်သမားတွေကိုဒေသတွင်းမှာအားပေးအမြောက်ပြုသူတွေနဲ့သူတို့ကိုညှဉ်းပန်းစစ်ခိုင်းနေတဲ့အမေရိကန်ပေါ်ပြစ်တင်ဖို့သမားတွေအီရန်ကဒေသတွင်းအကြမ်းဖက်သမားတွေကိုအားပေးသူတွေဖြစ်ဆော်ဒီအာရေဗျနဲ့အစ္စရေးကိုသတ်မှတ်ထားတာပါအီရန်အနေနဲ့အမြန်ဆုံးနဲ့ထိထိရောက်ရောက်လက်တုံ့ပြန်မှမှဖြစ်တယ်လို့လဲဇာရက်စ်ကပြောပါတယ်။အီရန်နဲ့နေဆက်ရှင်ထိစပ်နေတဲ့ခူဇစ်တန်ပြည်နယ်မှာအားရအများပြားနဲ့ဆွန်နီမွတ်စလင်တွေနေထိုင်ကြတာပါ။ရှီးယက်မွတ်စလင်အများစုနေထိုင်တဲ့အီရန်မှာလွန်ခဲ့တဲ့နှစ်တုန်းကတော့ IS အစိုးရတွေကတိုက်ခိုက်ခဲ့တဲ့အတွက်တွေးဆောင်ရှိခဲ့ပြီးတော့အားရခွတ်ထွေးသမားတွေကလည်းဒေတာရင်းကယူနန်ပတ်လန်းတွေကိုတိုက်ခိုက်ဖျက်ဆီးခဲ့ပူပါတယ်ခင်ဗျာ။